အမေရိကန်နိုင်ငံကအကူအညီပေးရေးအဖွဲ့ USAID ကမကြာခဏဆိုသလိုအမေရိကန်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားနဲ့မငြင်းညွတ်ဖဲဖြုံးတိနေတယ်လို့အင်ဂျီရောမျိုးသားလုံးချုပ်ရေးအကြံပေးမိုက်ကယ်ဝေါ့စ်ကတနင်္လာနေ့ကပြောလိုက်ပြီးသမ္မတထရမ့်က USAID ရဆိုင်ထားတာကိုကောက်ွယ်လိုက်ပါတယ်။တရုတ်ကိုစန့်ကျင်လာလို့အမေရိကန်ရဲ့မဟာဗျူဟာအကျိုးစီးပွားတွေနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID အစီအစဉ်တွေကမကိုက်ညီဘူးလို့မစ္စတာဝေါ့စ်က NBC ရုပ်မြင်သံကြား Meet the Press အစီအစဉ်ကိုပြောခဲ့တာဖြစ်ပါတယ်။လောကနေသူတွေစီကိုတကယ်ရောက်သွားတာကမကြာခဏဆိုလိုပြားခဏပဲရှိပြီးတော့contract ကြီး sub contract နဲ့ဒေသခံ contract တွေကြားမှာငွေကိုမြတ်တာထည့်အောင်မသုံးခဲ့ဘူးလို့လည်း Mr. Watts ကဆိုပါတယ်။ထောင်ချီတဲ့ USAID ဝန်ထမ်းတွေကိုအစိုးရကအရေးယူဆောင်ရွက်တာနဲ့ပတ်သက်လို့ Federal တရားသူကြီးကတော့တောက်ကြနေကယာယီရဆိုင်ခဲ့တယ်လို့အောက်လို့ Democrat အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ September လအထိလစာငွေယူပြီးအနားယူဖို့အစိုးရကကမ်းလှမ်းတာကိုဝန်ထမ်း6500ကလက်ခံထားကြောင်းအင်ဂျီရောကတော့ပြောပါတယ်။